မစ္စပနာဇီယာဘူတိုကို1953ခုနှစ်ဇွန်လ2ရက်နေ့ပါကစ္စတန်နိုင်ငံမှာမွေးဖွားခဲ့ပါတယ်။ချမ်းသာတဲ့လေမရှိမျိုးရိုးဖြစ်တာမို့မတောင့်မတမကြောက်မကြက်နေထိုင်ခဲ့ရပါတယ်။အမေရိကန်ပြည်ထောင်စုဟာဗတ်တက္ကသိုလ်နဲ့ပြည်ထိုင်နိုင်ငံအော့ခ်စဖို့တက္ကသိုလ်တွေမှာပညာသင်ကြားခဲ့ပါတယ်။သူ့ရဲ့နိုင်ငံရေးဘဝဟာဖခင်ဖြစ်သူဝန်ကြီးချုပ်ဟောင်းအလီဘူတိုဘဝနေကုန်းချုပ်ချိန်မှာစတင်ခဲ့တာပါ။1989ခုနှစ်မှာဗိုလ်ချုပ်ကြီးဇီယာဦးဟက်ကဝန်ကြီးချုပ်အလီဘူတိုကိုအာဏာသိမ်းဖြုတ်ချခဲ့ပြီးကွပ်မျက်လိုက်တဲ့အခါမှာတော့မစ္စစ်ဘနာဇီယာဘူတိုဟာနေအိမ်အကျယ်ချုပ်နဲ့ထိမ့်သိမ်းခံနေရပြီဖြစ်ပါတယ်။သူ့ရဲ့အကူနှစ်ယောက်ဟာလည်းအသက်ခံခဲ့ရပါတယ်။နေအိမ်အကျဉ်းဆောင်ဘဝနဲ့၅နှစ်ကြာနေထိုင်ခဲ့ရပြီးအဲ့ဒီနောက်လန်ဒန်ကိုပြောင်းရွှေ့နေထိုင်ခဲ့ရပါတယ်။1986ခုနှစ်မှာပါကစ္စတန်နိုင်ငံကိုပြန်လာပြီးနောက်တစ်နှစ်အကြာမှာတော့အိမ်လုံကြပါတယ်။1988ခုနှစ်ဗိုလ်ချုပ်ကြီးဇီယာဦးဟက်လေရင်ပြတ်ကျအပြီးမှာတော့ပါကစ္စတန်ရဲ့အမျိုးသမီးပထမဆုံးအမျိုးသမီးဝန်ကြီးချုပ်ဖြစ်ခဲ့ပါတယ်။ဒါပေမဲ့သူ့ရဲ့နိုင်ငံရေးဘဝကတော့မချောမွေ့မဖြုံဖြူးခဲ့ပါဘူး။1989ခုနှစ်မှာဝန်ကြီးချုပ်ဖြစ်1990ခုနှစ်မှာသူ့ရဲ့အဆိုရဖြစ်သိမ်းခံခဲ့ရပါတယ်။1993ခုနှစ်မှာနောက်ထပ်တစ်ကြိမ်ရွေးချယ်ခံခဲ့ရပြီးဝန်ကြီးချုပ်ဖြစ်ခဲ့ရပြန်ပေမဲ့1999ခုနှစ်မှာတော့အချင်းပြက်လာစားမှုနဲ့အဆိုရအဖွဲ့အချက်သိမ်းခံရပြန်ပါတယ်။အဲ့ဒီနောက်မှာတော့ပါကစ္စတန်နိုင်ငံဟာစစ်တပ်အာဏာသိမ်းမှုတွေနဲ့တန်လျာလေပြီးလုံးချတိုက်လူနေခဲ့ပါတယ်ဘူတိုလည်းပြည်내တန်ခံရပြီးဒူဘိုင်းနဲ့လန်ဒန်မှာနေထိုင်ရင်းကဘာလှည့်ပြီးဟောပြောပို့ချမှုတွေဆောင်ရွက်ခဲ့ပါတယ်ဒီနှစ်မှာတော့အောက်တိုဘာလ9ရက်နေ့မှာပြဋ္ဌာန်းခဲ့တဲ့အမျိုးသားပြန်လည်တည်မြဲရေးဥပဒေအရအာဏာသိမ်းစစ်ကောင်ဆောင်ဗိုလ်ချုပ်ကြီးမူရှာရက်ကပြည်ပရောက်ဝင်းကြီးချုပ်ဟောင်းမီဖြစ်ကြတဲ့ဘူတိုနဲ့နာဝတ်ရှက်တတို့ကိုတိုင်းပြည်ကိုပြန်လာခွင့်ပေးခဲ့ပါတယ်ဒါပေမဲ့အကြမ်းဖက်သမားတွေရဲ့လုံခြုံတာခံရပွဲရှိလို့အရင်ကလိုပြန်မလာပါနဲ့လို့မူရှာရက်ကတတိပေးခဲ့ပေမဲ့မစ္စဘူတိုကလက်မခံခဲ့ပဲသူ့မှာအာဏာရရှိမှန်းသိပေမဲ့ပါကစ္စတန်နိုင်ငံကိုနှိုက်ကအာဏာရကျုံနေရလို့သူပြန်လာတာဖြစ်တယ်လို့ပြောခဲ့ပါတယ်။အော်တိုဘာလ18ရက်နေ့မှာတိုင်းပြည်ကိုပြန်လာတဲ့မစ္စဘူတိုဘုံခွဲလုံခြံခံခဲ့ရပါတယ်။ကံကောင်းထောက်မှလူအသက်မသေးခဲ့ပေမဲ့လူအနည်းဆုံး130သေဆုံးခဲ့ရပါတယ်။အသက်အာဏာရချင်းချောက်ခံခဲ့ရပေမဲ့မစ္စဘူတိုကတော့နောက်တော့မသွားပဲရွေးကောက်ပွဲအတွက်ပြင်ဆင်ခဲ့ပါတယ်။သူ့အနေနဲ့ဒီဘဝကိုရွေးချယ်ခဲ့တာမဟုတ်ပဲဒီဘဝကသာသူ့ကိုရွေးချယ်ခဲ့တာပါလို့သူ့ရဲ့ကိုယ်တိုင်ရည်အထုပ်ပတ်တိဖြစ်တဲ့အရှိတန်းရဲ့သမီးမျိုး Daughter of the East စာအုပ်မှာရေးသားခဲ့ပါတယ်သူ့အနေနဲ့ပါကစ္စတန်နိုင်ငံကိုခေတ်မီတဲ့ပညာရေးကောင်းမွန်တဲ့ဤပညာဖွံ့ဖြိုးတဲ့ဒီမိုကရေစီထွန်းကားတဲ့နိုင်ငံဖြစ်အောင်လှုပ်ဆောင်မယ်လို့လည်းအဲ့ဒီစာအုပ်မှာဖော်ပြခဲ့ပါတယ်နိုင်ငံရေးမှာ Liberal Democracy ကိုယုံကြည်သူဖြစ်တဲ့အတိုင်းဗိုလ်ချုပ်ကြီးမူရှာတဲ့နဲ့ပြိုင်ဘက်ဖြစ်နေပေမဲ့ရွေးကောက်ပွဲပြီးရင်အတူလက်တွဲဆောင်ရွက်သွားမယ်အလားအလာတွေရှိတယ်လို့နိုင်ငံကြီးအကြက်ကတ်တွေကဆိုခဲ့ကြပါတယ်။အထူးသဖြင့်အကြမ်းဖက်ဝါဒတိုက်ဖျက်ရေးမှာသဘောတူညီခဲ့ကြပါတယ်။အဲ့ဒါလို့ဘာသာရေးမှာအဆုံးမရောက်ဘဲအလဲအလတ်ကြတာရဲ့အမေရိကန်အစိုးရနဲ့တင်းတင်းမြတ်မြတ်ရှိတာရဲ့ကြောင့်အင်ဒိုနီးရှားပြီးရင်ကမ္ဘာမှာဒုတိယအကြီးဆုံးမွတ်စလင်တိုင်းပြည်ဖြစ်တဲ့ပါကစ္စတန်နိုင်ငံကအကြမ်းဖက်အုပ်စုတွေအတွက်မစ္စဘူဒိုဟာပြစ်မှတ်ဖြစ်ခဲ့ရပါတယ်။အခုလို့သူကွယ်လွန်ခဲ့ရတဲ့အတွက်လှေလော်ရင်တကြွဆိုတာလို့ကမ္ဘာကောင်းဆောင်တွေကနှမျိုးတတဖြစ်ခဲ့ရပါတယ
် The United States strongly condemns this cowardly act by murderous extremists who are trying to undermine Pakistan's
ပါကစ္စတန်ရဲ့ဒီမိုကရေစီကိုဖျက်ဆီးမဲ့အကြံနဲ့တရားဝင်ကြောင်တဲ့အကြမ်းဖက်လို့ရကူအမေရိကန်ပြည်ထောင်စုကအပြင်းထန်ရှုတ်ချလိုက်တာလို့အမေရိကန်သမ္မတမစ္စတာဘုတ်ကပြောကြားခဲ့ပါတယ်ပြည်ထောင်ဝန်ကြီးချုပ်မစ္စတာဘရောင်းကလည
်း Benazir Bhutto may have beenkilled by terrorists but the terrorists must not be allowed to kill democracy in Pakistan
အကြမ်းဖက်သမားတွေဟာမစ္စစ်ဘူတိုကိုလောက်ကျန်တက်ဖြတ်နိုင်ရပေမဲ့ဒီမိုကရေစီစနစ်ကိုတော့မတက်ဖြတ်နိုင်ပါဘူးလို့ပြည်ထောင်ဝန်ကြီးချုပ်မစ္စတာဘရောင်းကပြောကြားခဲ့တာဖြစ်ပါတယ်တိုင်းပြည်စတင်ထူထောင်ခဲ့ကတည်းကစစ်တပ်ရဲ့ကြီးစိုးလွှမ်းမိုးမှုအားကောင်းခဲ့ပြီးဘာသာရေးအစွန်းရောက်အဖွဲ့တွေရဲ့ခိုးလုံရန်ဖြစ်ခဲ့တဲ့ပါကစ္စတန်နိုင်ငံမှာနိုင်ငံရေးအရာဆောင်ရွက်ရမှာမစ္စစ်ဘူတိုအနေနဲ့မအောင်မြင်တာတွေနိုင်ငံကိုပြောင်းလဲအောင်မလုပ်နိုင်တာတွေရှိခဲ့ပါတယ်။ဒါပေမဲ့ပါကစ္စတန်လိုလူအဖွဲ့အစည်းမှာသူ့ကိုအရာကိုအလဲလက်ကြကြကြီးမြင့်လှုပ်ဆောင်နိုင်တဲ့ခေါင်းဆောင်မျိုးသိမ့်မရှိလာပါဘူးလို့နိုင်ငံရဲ့အကဲကအချို့ကဆိုကြပါတယ်။ဒါကြောင့်ပါကစ္စတန်နိုင်ငံအတွက်ငြိမ်းချမ်းစွာဒီမိုကရေစီအသွင်ကူးပြောင်းရေးမှာအရေးကြီးတဲ့မစ္စစ်ဘူတိုကွယ်လွန်သွားရတာဟာကြီးမားတဲ့ဆိုးရှုံးမှုလို့မြင်ရတာပါ။ဘာပဲဖြစ်ဖြစ်မစ္စစ်ဘူတိုကတော့လွန်ခဲ့တဲ့28နှစ်ကသူ့ဖခင်အသက်ခံခဲ့ရတဲ့ရောဘတ်ပင်တီမြို့မှာပဲအသက်ခံလိုက်ရပါပြီ။ဒီကနေ့မှလည်းသူ့ဖခင်ရဲ့အုပ်ဂူရဲ့ဘေးမှာမစ္စစ်ဘူတိုရဲ့ရုပ်ကလပ်ကို ညှို့နှံမှာဖြစ်ပါတယ်။ဒါကပါကစ္စတန်မှာဘူတိုနိုင်ငံရေးမျိုးဆက်ရဲ့နောက်ဆုံးဇာပနာများလားလို့နိုင်ငံရေးအကဲကတယောက်ကဆိုသွားပါတယ်ခင်ဗျာ။